American City Two ဟာကိုရီးယားနှစ်နိုင်ငံကြားကပူးတွဲလုံခြုံရေးယူထားတဲ့ area ကိုပိုင်းထားတဲ့နယ်ခြားကိုအင်္ဂါနေတုန်းကတရားမဝင်ဖြတ်ကျော်ဝင်ရောက်ပြီးတဲ့နောက်မြောက်ကိုရီးယားရဲ့ဖမ်းဆီးမှုခံထားရတယ်လို့ယူဆပါတယ်။ဒီနှစ်နိုင်ငံလုံခြုံရေးနယ်မြေမှာလဲပတ်နေတဲ့အဲဒီ City ဟာနယ်စပ်မြင့်ကိုဖြတ်ပြီးတော့မြောက်ကိုရီးယားနိုင်ငံကိုခွင့်ပြုချက်မရှိဘဲဝင်ရောက်သွားတဲ့နောက်မြောက်ကိုရီးယားရဲ့ဖမ်းဆီးမှုခံထားရတယ်လို့ယူဆတဲ့အကြောင်း American ကာကွယ်ရေးဌာနရရှိသူကပြောပါတယ်။ဒီမတော်ဆဖြစ်မှုကိုဖြေရှင်းနိုင်ဖို့အတွက်မြောက်ကိုရီးယားစစ်တပ်ကတာဝန်ရှိသူတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းပြောပါရယ်။သူဟာစစ်စည်းကမ်းဖောက်ပြမှုနဲ့ချုပ်ခန်းထဲမှာတလခွဲနေခဲ့ရပြီးတော့အမေရိကန်ကိုပြန်ပို့ဖို့လေစိတ်ကိုခေါ်ယူထားတဲ့အချိန်မှာလေရင်ပုံကိုရောက်မလာခဲ့တာလို့အဲဒီအမေရိကန်ရာရှိကဗီဒီယိုကိုပြောပါရယ်။တစ်ချိန်ထဲမှာတော့အခုဒီနေ့ဗုဒ္ဓဦးနေ့အစောပိုင်းမှာတော့မြောက်ကိုရီးယားနိုင်ငံကပက်ထိန်တက်ဒုံးနှစင်းအရှိတ်ချမ်းကိုပြစ်လွှတ်လိုက်ပြီးတော့နှစင်းလုံးဟာဂျပန်ပင်လယ်ပြင်မှာရှိတဲ့စီးပွားရေးဆောင်တွေကိုကြားရောက်ခဲ့ပုံရတယ်လို့ဂျပန်ကာကွယ်ဝန်ကြီးကပြောဆိုထားပါရယ်ခင်ဗျာ။